ဝက်လက်မြို့နယ်အရှိချမ်းကပေါက်ကန်ချေးရွာကိုဩဂတ်စ်လ13ရက်နေ့ညနေပိုင်းမှာစစ်ကောင်စီတပ်တွေကဂျက်တိုက်လေယာဉ်နဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံ4ဦးထိခိုက်ခဲ့ပါတယ်။တကားထုံးဖို့ကုန်းချေးရွာဘက်ကလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ကလင်းငယ်တူနဲ့တက်ကြီးရွယ်တူထိခိုက်ခဲ့ပြီးငါးဘက်ချောင်းချေးရွာကနေအိမ်တရာကျော်ကိုလည်းစစ်ကောင်စီနဲ့ပူစော်တီပူပေါင်းအဖွဲ့တွေကမိရှို့ခဲ့ကြတယ်လို့ဒေသခံတွေနဲ့ဒေသကာဝေးအဖွဲ့တွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကျွန်တော်ကပဲဆက်လက်ပြောပြပေးပါမယ်ခင်ဗျာ။စကိုင်းတိုင်းဝက်လက်မြို့နယ်အရှိချမ်းကြီးရွာတွေဖြစ်တဲ့ပေါက်ကံရွာကိုစစ်ကောင်စီတပ်တွေကဩဂတ်စ်လ13ရက်နေ့ညနေ4နာရီဝန်းကျင်အချိန်မှာတိုက်ခိုက်ရေးဂျက်လီယင်နစီးနဲ့ကြီးရွာရဲ့စာတင်ကြောင်းကိုဥတီပြီးပစ်ခတ်ခဲ့တာဖြစ်တယ်လို့ဝက်လက် Information Network ရဲ့တာဝန်ခံကိုနဂါလေးက VOA ကိုပြောပါတယ်ဒီပစ်ခတ်မှုဖြစ်ချင်းဟာကြောင်းတက်နေတဲ့အချိန်မဟုတ်တဲ့အတွက်သာကြီးကြီးမားမားထိခိုက်တာတွေမရှိခဲ့တာဖြစ်တယ်လို့ကိုနဂါလေးကပြောပါတယ်
နော်ဒီကြဦးရတာကြပါတာဒီနော်ဒီနာကြီးဒီတဲ့ဝင်ကြတော့ပါပြတာအဲပထမတစ်ခေါက်တော့ငါရစ်စနေတဲ့တကယ်ပြစ်သွားတယ်အားပြပထမတစ်ခေါက်ပြတ်သွားတယ်ဒုတိယတစ်ခေါက်ဆက်ပြစ်တယ်အဲအဲ့လိုပဲစစ်စနေပြတ်ဒီရဥတီကဟာဟာပေါက်ကန်ကြီးရွာကစတဲ့ကြောင့်ဥတီပြီးပြစ်သွားတာဆက်တဲ့ကြောင့်နောက်ဘက်ကအိမ်မှာအလေသွားတဲ့ဒီလူတူကြီးရဲ့အဲ့နာကအမီနာကဒီလူတုံးစီးပေါင်းလင်းပြီးတော့ပြိနေနေကြတော့တရားကတရားမှမဆုံးရအောင်က
ြဒါပြင်ဝက်လက်အရှိချမ်းကနောက်ထပ်ရွာတရွာဖြစ်တဲ့ထုံးဘုံကုန်းကျေးရွာကိုလည်းရွှေဘုံမြို့နယ်အရှိချမ်းတောင်လာတောင်မှာတက်ဆွဲနေတဲ့စစ်ကောင်စီတပ်ကည9နာရီဝန်းကျင်မှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်အသက်10နှစ်ဝန်းကျင်ကလေးတဦးနဲ့အသက်60ဝန်းကျင်အမျိုးသမီးတဦးထိခိုက်ခဲ့တယ်လို့ကိုနဂါလေးကဆက်ပြောပါတယ
်ရွှေဘုံမြို့နယ်အရှိချမ်းမခေါ့ရွာရဲ့အနောက်တောင်မှာရှိတဲ့တောင်လာတောင်မှာပြီးတော့ဆက်ကားကဒီယူလေးအရေးတဲ့ကျင်းလေးတောင်ပြောပါတော့အဲ့အားလေးမှာကျွန်တော်60မှမှပြောင်းရှိပြင်းလေအဲ့ဒါကြရင်ကျွန်တော်80 81ပေါ့နော်80ဒီမမအပြောင်းနေတယ်ပြင်ပြီးတော့မှ73မိတယ်တနည်းပြမယ်အသက်60ရဲ့ရိုးသမီးတော့ခိုင်းနေကြ73မိတဲ့ကလေးကလက်ကျန်ကြောကုန်းလုံးမှာခိုင်းမိတာဗျပြစ်တာက7:45မိနစ်က7:40 40မိနစ်ကြာပြစ်တာဗ
ျဝက်လက်မြို့နယ်အရှိချမ်းကပဲငါးဘက်ချောင်းချေးရွာကိုလည်း73ရက်နေ့နေ့လယ်ပိုင်းမှာရွှေဘုံမြို့နယ်ကြောင်မြောင်းဘက်ကလာပြီးအဲ့ဒီရွာမှာစခန်းချနေခဲ့တဲ့စစ်တပ်နဲ့ပူစော်တီအဖွဲ့တွေကရွာကပြန်ထွက်တဲ့အချိန်မှာမိရှို့ခဲ့လို့အင်ဂျီတရားဝင်းကျင်မိလောင်ခဲ့တယ်လို့ဒေသခံတူကပြောပါတယ
်။ဒါပေမဲ့ကျောင်းကလည်းအင်ဂျီတရားတော့ရှုခင်ရတယ်ဗျ။အခုဆိုတော့ခရက်ဆယ်ပေါ့အင်ဂျီတရားတော့ရှုနေတာ။အဲ့ဒါကျွန်တော်မင်းရဲ့ရှုခင်ရတာလေသဘောနဲ့ရတယ
်။ငါးပက်ချောင်းကြီးရွာဟာဒါဒုတိယအကြိမ်မိရှုခံရတာဖြစ်ပြီးပထမအကြိမ်တုန်းကလည်းအင်ဂျီ120ကျော်မိရှုခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ပောက်ကန်ရွာထုံးမကုန်းရွာနဲ့ငါးပက်ချောင်းကြီးရွာတွေကစစ်ကောင်စီစစ်ကြောင်းလာတော့မှဒေသခံတွေစစ်ရှောင်နေကြပေမဲ့စစ်ကြောင်းပြန်ထွက်သွားချိန်မှာငါးဘက်ချောင်းကြီးရွာကဒေသခံတွေကတော့ရောကိုပြန်ဝင်ကြပြီလို့ပြောပါတယ်။ပောက်ကံရွာနဲ့ထုံးမကုန်းရွာကသူတွေကတော့စစ်ကောင်စီကရန်တမ်းပစ်ခတ်တာတွေလုံးမဆွေးနေတာကြောင့်ရွာတွေကိုပြန်ဝင်ကြသေးဘူးလို့ပြောပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပစ်ခတ်တိုက်ခတ်မှုတွေကြောင့်မန္တလေးတိုင်းကဒေသတချို့နဲ့စကိုင်းတိုင်းအတွင်းမှာတေဆုံးသူတွေနဲ့အိုးအိမ်ဆွတ်ခွာထွက်ပြေးနေကြတဲ့စစ်ပေးဆောင်အရေးအတွက်ဟာတနည်းတည်းတနည်းပိုးပြီးတိုးလာနေပါတယ်။ပြည်သူ့ကော်မတီ PDF တွေကဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းလုပ်နေတာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်တွေမှာတော့မကြာခဏဖော်ပြလေးရှိပါတယ်။